တရုတ်မြန်မာနယ်စပ်မှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကာကွယ်ရေးပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေတဲ့အချိန်စစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်ပေါ်ပေါက်လာတာဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်သွားမဲ့တရုတ်ပြည်ခီးစဉ်ကတော့တရုတ်နိုင်ငံကနေဖိတ်ကြားလို့ကုမင်းမျိုးကိုတွားရောက်มาဖြစ်ပြီးတရုတ်အစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အဲ့ဒီခီးစဉ်တွင်မှာတရုတ်မြန်မာနှစ်နိုင်ငံချစ်ကြည်ရေးစီးပွားရေးနဲ့ကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့မှတိုးတက်ခိုင်မာအောင်ဆွေးနွေးဆောင်ရွက်မယ်ဆိုတာကိုစစ်ကောင်စီကဒီကနေ့ထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့တရုတ်နိုင်ငံခီးစဉ်တွင်မှာဘလို့ရလဒ်တွေဖြစ်လာနိုင်ပါသလဲ။နိုင်ငံရေးအကဲခတ်တွေကအမြင်ဘလို့ရှိပါသလဲဆိုတာကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့တရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်စောကစစ်ကောင်ဆောင်ရဲ့တရုတ်နိုင်ငံခီးစဉ်ကနေဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်လို့သူ့အမြင် VOA ကိုအခုလိုပြောပြပါဗျ
။တရုတ်ကဒီလိုအဲ့မဲခေါင်မြန်မာအဲ့နိုင်ငံ၆နိုင်ငံအဲ့၆နိုင်ငံလုံးပါဝင်တဲ့သူကမဲခေါင်မြန်မာဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ဝန်ကြီးမျိုးစီမံကိန်းရှိတယ်ဗျ။အဲ့ဒါကိုဗမာပြည်ကဆွဲခဲ့ထားတာပဲလေ။ဗမာပြည်ရဲ့စီးပွားရေးဝန်ကြီးပြီးွားအဲ့တော့ဗမာပြည်အတွက်စီးပွားရေးလေးပါလေးတစုံတရာ၆အောင်ပေါ့ဗျာနော်။ဥမာအပြင်ဟိုသူရှိရကိုတော်တွေကိုပေးရင်နိုင်ပါရတော့ဘာလို့ကစိတ်ယုံဒီပါလေးပို့ပြီးတော့အလုပ်ကလေးကင်လေးတွေပါလေးတွေပို့တွက်လာတာတွေပါလေးတော့ဖြစ်ကောင်းဖြစ်နိုင်တာပေါ့ဗျာဒီလောက်ကလေးတွေတော့ရှိနိုင်တာပေါ့အဲနောက်တစ်ခုကလည်းဟိုမင်းအောင်လှိုင်အတွက်ကတော့ဝါရဖြန့်ချီလေးအတွက်ဓာတ်ပုံနော်ဖိုတိုအော့ပလေးရလာတာပေါ့ဗျာဒီလောက်ပါပဲ
တရုတ်မြန်မာနယ်စပ်မှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားမှာစီးရီးတွေတင်းမာလာနေတဲ့အချိန်အခုလိုမျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်အစိုးရတာဝန်ရှိတဲ့သူတွေရဲ့တွေ့ဆုံမှုကတော့စီးရီးပေါ်မှာဘလောက်အထိတက်ရောက်နိုင်မှာမလဲဆိုတာနဲ့ပတ်သက်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူတို့ရဲ့အမြင်ကတော့စစ်ကောင်စီကိုတရုတ်ကနေနေရာပေးဖိတ်ကြားတာမျိုးတရားဝင်ခွင့်ပေးပြီးတော့ဖိတ်တာမျိုးထက်မဲတော်မြေဝန်တစ်လျှောက်နိုင်ငံချင်းတွေ့ဆုံရမယ့်ပွဲတစ်ခုကိုဖိတ်ချင်းတက်တက်သာဖြစ်နိုင်တယ်ဆိုပြီးတော့ရှုမြင်ပါတယ်။ဒါကြောင့်လက်ရှိမြောက်ပိုင်းအဖွဲ့တွေနဲ့စစ်ပွဲပေါ်မှာတက်ရောက်မှုရှိနိုင်မှာမဟုတ်ဘူးလို့လည်းရှုမြင်ပါတယ်။ဒါပေမဲ့တရုတ်ဘက်ကစစ်ကောင်းဆောင်နဲ့မြောက်ပိုင်းအဖွဲ့တွေကိုတွေ့ဆုံခွင့်ပေးနိုင်တယ်လို့လည်းမြန်မာနိုင်ငံရေးလေလာသုံးသပ်သူကသုံးသပ်ပါတယ်
။ TDC ဝေးဆိုတာဖိတ်သူ့လာခွင့်ပေးရမယ်ကိစ္စဖြစ်နေတယ်။ဒါမျိုးသူ့ရောတောင်းပေးတယ်လို့မထင်ဘူး။ဒါပေမဲ့အဲ့လိုရောက်တဲ့အချိန်တော့ပြီးပြီးပန်းနေနေလာမြောက်ပိုင်းအဖွဲ့တွေနဲ့နော်အဲတရုတ်ကစီမံနိုင်တာပေါ့နော်သူတို့ဒီကြားတာဟုတ်တော့ကတော့ဖြစ်နိုင်မှာလေလား။တောက်ချက်ကမော်ဒီစီနေနေမှာပြုတ်ကပြေဝါ၆ခန်းနေလို့ဟိုကောက်ချက်ချလို့မရဘူးဘဟုတ်ပဲဒီပဲချင်းတို့သာဆုတာချင်းတို့ပဲပြုတ်ကနေနေပေါ်ရပါတယ
်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တရုတ်ကိုတွားရောက်မဲ့အချိန်ကတော့နိုဝင်ဘာလ၆ရက်နေ့ကနေနိုဝင်ဘာလ9ရက်နေ့အထိတရုတ်နိုင်ငံကုမင်းမြို့မှာကျင်းပမဲ့အထမအကြိမ်မြောက်မဟာမဲခေါင်ဒေတာခွဲထိပ်သီးအစည်းအဝေးနောက်ပြီးတော့ဆယ်ကြိမ်မြောက်အေယာဝတီကြောက်ဖျားမဲခေါင်စီးပွားရေးပူပေါင်းဆောင်ရွက်မှုမဟာဗျူဟာထိပ်သီးအစည်းအဝေး17ကြိမ်မြောက်ကမ်ဘောဒီးယားလာအိုမြန်မာဗီယက်နမ်ပူပေါင်းဆောင်ရွက်မှုထိပ်သီးအစည်းအဝေးတွေမှာပါဝင်တက်ရောက်မယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်ကဘလောက်ထိကြာမြင့်မယ်ဆိုတာကိုတော့အတိအကျဖော်ပြမထားပါဘူးလက်ရှိမှာတော့တရုတ်မြန်မာနယ်စပ်မှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေတဲ့အချိန်မှာပဲစစ်ကောင်စီစခန်းတချို့နဲ့နယ်စပ်မြို့တချို့ကိုတောင်လိုင်းရဲတပ်တွေဘက်ကသိမ်းပိုက်နေခြင်းဖြစ်ပါတယ်။အဲ့ဒီအချိန်မှာတော့တရုတ်မြန်မာနယ်စပ်ဂိတ်တွေကိုတရုတ်ဘက်ကပိတ်ပလိုက်ပြီးတော့မြန်မာဘက်ကိုတင်ပို့မဲ့တရုတ်ကုန်ပစ္စည်းတွေကိုလည်းကန့်သတ်ထားပါတယ်။တချိန်တည်းမှာပဲစစ်ကောင်စီနဲ့တိုက်ပွဲတွေပြင်းထန်ဖြစ်နေတဲ့ကချင်ပါဝင်ထိပ်ပိုင်းတိုင်းရင်းသားခေါင်းဆောင်တချို့ကိုတရုတ်အာဏာပိုင်တွေဘက်ကခေါ်ယူတွေ့ဆုံဆွေးနွေးပြီးတော့တရုတ်မြန်မာနယ်စပ်လုံခြုံရေးစီးပွားရေးကိစ္စတွေမထိခိုက်အောင်လို့ထိနေသိနေဆောင်ရွက်ကြပါလို့သတိပေးပြောကြားခဲ့တာတွေလုပ်ခဲ့ပါတယ်။ဒီတစ်ခေါက်ခီးစဉ်ကတော့အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့တတိယမြောက်ပြည်ပခီးစဉ်ဖြစ်ပါတယ်။အာဏာသိမ်းမှုအစောပိုင်းကာလတွေမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရုရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်ခဲ့ပါသေးတယ်ရှင်။